မလေးရှားဝန်ကြီးချုပ်မဟာသာမိုဟမ်မက်ကလာမယ့်နှစ်နဲ့အတွင်းစီစဉ်ထားတဲ့အတိုင်းသူ့ကိုဝန်ကြီးချုပ်ရာဒူဆွဲပြောင်းပေးမယ်ဆိုတာတနည်းအောင်ရှိကြောင်းအန်နွာအီဘရာဟင်ကပြောဆိုလိုက်ပါတယ်။အာစာတလောကစီဝါရေးခေါင်းဆောင်တွေနဲ့ပညာရှင်တွေတက်ရောက်နေတဲ့စင်ကာပူထိပ်သီးညီလာခံပြင်ပမှာတင်းရောက်တွေကိုအဲ့လိုပြောဆိုလိုက်တာပါ
The succession plan is as agreed let the aim of the
ဝန်ကြီးချုပ်အဖြစ်ဆက်ခံရေးအစီအစဉ်ကကျွန်တော်တို့သဘောတူထားတဲ့အတိုင်းပါပဲတိုင်းပြည်မှာဖြစ်ရှင်ရောင်းပြဿနာတွေကိုဝန်ကြီးချုပ်မဟာတာကဆောင်ရွက်နေသေးပါသူ့ကိုထောက်ခံမှုပေးရပါလိမ့်မယ်ဒါကတိတ်ကိုအရေးကြီးပါတယ်ကျွန်တော်တို့အနေနဲ့ဘာမှအလောတကြီးလုပ်စရာမလိုပါဘူးမဟာတာဟာနိုင်ငံရဲ့အရေးကြီးတဲ့ကဏ္ဍမှာလှုပ်ရှားနေတာဖြစ်ပါတယ်ကျွန်တော်တို့တိုင်းပြည်တည်ငြိမ်မှုလိုပြီးဦးဆောင်မှုပေးနိုင်တဲ့ခေါင်းဆောင်ကောင်တယောက်ရှိဖို့လိုပါတယ်ဒါအတွက်ကြည်ရောက်မှုရှိအောင်သူလုပ်ပြနိုင်လိမ့်မယ်ဆိုတာယုံကြည်ပါတယ်လို့အန်ဝါကပြောကြားပါတာပါတချင်းကနိုင်ငံကြီးရံဘက်တွေဖြစ်တဲ့အန်ဝါနဲ့ဝန်ကြီးချုပ်မဟာတာရုဟာအနည်း20လောက်ရန်စားတွေရှိခဲ့တာကိုဘေးဖယ်ထားပြီးပြီးခဲ့တဲ့မေလရွေးကောက်ပွဲမှာသူတို့ရဲ့၄ပါတီညွန်ပေါင်းအဖွဲ့အနိုင်ရအောင်လှုပ်ဆောင်ခဲ့ပါတယ်ဒီသတင်းပတ်အစောပိုင်းမှာသူတို့ပါတီကလွှတ်တော်အမတ်တူနှုတ်ထွက်ဖို့ရှိပြီးလာမယ့်ဂျားဆက်ရွေးကောက်ပွဲမှာသူဝင်ပြိုင်သွားမယ့်အစီအစဉ်ဟာလည်းဝန်ကြီးချုပ်အဖြစ်ဆက်ခံရည်လမ်းကြောင်းတွေကအသေးပိုင်းဖြစ်တယ်လို့အန်ဝါကပြောပါတယ်အာနာဖေးပြောင်းပြီးမဲ့ဂတိကိုသူ့အနေနဲ့ဖြတ်မှာမဟုတ်ကြောင်းလည်းဝန်ကြီးချုပ်မဟာတာကပြောကြားထားပါတယ်ကြားပြရွေးကောက်ပွဲကိုတော့နှစ်လအတွင်းကျင်းပဖို့ရှိပြီးကျင်းပမယ့်ရက်ကိုရွေးကောက်ပွဲကော်မရှင်ကတတ်မှတ်မှာဖြစ်ပါတယ်